မြန်မာနိုင်ငံမှာကိုဗစ်ကပ်ပြားလိုင်းကူးစက်မှုမြင့်တက်နေခြင်းကမလို့အရင်အိမ်ပြန်မထွက်ရ stay at home အမိန့်ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုဒီကနေ့နိုဝင်ဘာ12ရက်ကစပြီးတော့ပယ်ဖျက်လိုက်ပါတယ်။ကျမရဲ့ဝန်ကြီးဌာနကအခုနောက်ဆုံး stay at home ထုတ်ပြန်ချက်ပယ်ဖျက်လိုက်တဲ့မြို့နယ်18မြို့နယ်ထဲမှာပဲခူးတိုင်းထဲကမြို့နယ်9ခုပါဝင်ပါတယ်။အဲ့ဒီမြို့နယ်တွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတကယ်ပဲကျော်ကျသွားပါပြီလား။ရောင်မှလာတဲ့ဒီသတင်းကိုတော့မခင်ချူတွေကတင်ပြထားပါတယ်ရှင်။
မန္တလေးရန်ကုန်အေရဝတီပဲခူးတနင်္သာရီတိုင်းနဲ့မကွေးတိုင်းနောက်မိုးပြင်းနဲ့အတွင်းကမြို့နယ်18ခုမှာနိုဝင်ဘာလ12ရက်နေ့ကစပြီးတော့ stay at home အစီအစဉ်ပယ်ဖျက်တယ်လို့စံမဝေဝကြီးဌာနကထုတ်ပြန်လိုက်ပါတယ်။ stay at home အစီအစဉ်ပယ်ဖျက်လိုက်တဲ့အထက်မှာပဲခူးတိုင်းထဲမှာတော့အုတ်တွင်း၊ကဝ၊ဒိုက်ဦး၊ပြည်နယ်၊မန္တလေးစတဲ့မြို့နယ်၅ခုပါဝင်ပါတယ်။ကိုဗစ်စီးပွားမှုကိုဖြေလျှော့ပေးလိုက်ပေမဲ့တကယ်လက်တွေ့အနေထားမှာကတော့ကိုဗစ်ဖြစ်ပွားမှုကစိတ်ချရတဲ့အနေအထားမရောက်သေးဘူးလို့ပဲခူးတိုင်းအခြေစိုက်ဒါရိုက်တာဆောင်ရွက်ပေးနေတဲ့အသင်းတစ်ခုကပြောပါတယ
်ကျွန်တော်တို့ကတော့ကိုဗစ်နဲ့ပတ်သက်ပြီးတော့ရိုးရိုးလူသားနဲ့ပတ်သက်ပြီးတော့ပေါ့နော်တူညီဆောင်ရွက်ပေးနေတာလေဒါပေမဲ့သူတို့အဲ့လိုခြေချောလိုက်တဲ့ပုံမှာကျွန်တော်တို့ဒီဒါရိုက်တာအပိုင်းနဲ့လုံးဝတာကြီးကျတော့စိတ်အဆင်မပြေဘူးပေါ့နော်အဆင်မပြေဘူးဆိုတာလူတွေလိုက်လာမှုအားရော့နေသွားတယ်ရော့နေသွားတဲ့ပုံမှာကျွန်တော်တို့အခုသူတို့ကလိုက်လို့လို့ဘာလို့လို့ဆိုပြီးတော့ပြန်တက်လာတာကြီးကျွန်တော်တို့ပြတွေ့ရတယ်တွေ့ရတဲ့ပုံမှာကျွန်တော်တို့တော်တော်ကြီးဆိုင်နေရတယ်လက်ရှိကျွန်တော်တို့မြို့မှာတော့ဟိုအများအားဖြင့်တော့မဖြစ်သေးဘူးပေါ့နော်တယောက်စားနှစ်ယောက်စားတော့ဟိုသုံးသွားတာတို့ဖြစ်တာတို့တော့တွေ့ရတယ်ပေါ့နော
်ပဲခူးတိုင်းထဲမှာဇူလိုင်လကဈေးနဲ့ကျောင်းတွေကနေအစုလိုက်ကိုဗစ်ကူးစက်ပြန့်နှံ့မှုတွေရှိနေတဲ့အတွက်ဈေးဝင်တဲ့အခြေခံပညာကျောင်းတွေကိုယာယီပိတ်ခဲ့ရပါတယ်ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂတ်လတုန်းကကိုဗစ်ကူးစက်ဖြစ်ပွားမှုနဲ့တိစုံမှုတို့အများအပြားရှိခဲ့ပြီးအခုအချိန်မှာတော့တနင်္ဂနွေလုံးတိုင်းတောင်နဲ့ကယောဂါကူးစက်မှုတွေနည်းသွားပြီးဆိုပေမဲ့နောက်ထပ်လိုင်းတစ်ခုထပ်မဖြစ်ဖို့အတွက်ယောဂါကာကွယ်ရေးနည်းလမ်းတွေကိုသေချာလိုက်နာစေချင်တယ်လို့ဘရိုက်တာဆောင်ရွက်ပေးနေသူတွေကပြောပါတယ်
။ကိုဗစ်ကတော့ဒီဆေးရုံမှာကျတော့ဆေးစစ်တဲ့ဟာတွေရှိတယ်လေ။ကိုဗစ်နဲ့တိစုံရတဲ့လူတွေအဲ့လိုမျိုးရှိတယ်။ဒီကနေ့ဘုံလေးရမှာပဲကိုဗစ်နဲ့တိရောက်သုံးရတာတွေရှိတယ်လေ။အရင်လိုက်ပဲပုံစံလိုက်ပဲပေါ့နော်။မတ်တတာတွေသိမတွေ့ရတော့
ပြည်တွင်းမှာကိုဗစ်တတိယပိုင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့စီလန်နာနဲ့ဩဂတ်စလအစပိုင်းတုန်းကလူစီကားရဲ့ဈေးနဲ့ကျောင်းတွေကတဆင့်ယောဂအစုလိုက်ကူးစက်မှုတွေရှိခဲ့ပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလည်းတက္ကသိုလ်အဆောင်တူနေသူတွေအစုလိုက်ကူးစက်မှုတွေဖြစ်ခဲ့တာပါ။ဒီကနေ့ကစပြီး stay at home ပဲဖြစ်လိုက်ပြီးဖြစ်တဲ့မော်လမြိုင်မြို့နယ်မှာကတော့ကိုဗစ်ဖြစ်ပွားမှုဆွေးနွေးရတဲ့အခြေအနေမှာမရှိတော့ပေမဲ့လို့ယောဂထင်းချုပ်ရေးစီမံလိုက်နာမှုတွေကတော့အားနည်းနေတယ်လို့မြို့နယ်ကျန်းမာရေးတာဝန်ရှိသူတူကပြောပါတယ
်။မော်လမြိုင်ဒေသတော်သိခိုင်းနေတာရှိပါတော့။ဆရီတုပ်ပြတော့ဖြစ်ကြပါလား။တော်တော်များချို့လို့မိသားစုလည်းဖြစ်ကြ။အဲနည်းနည်းတော့များတော့ဗောနော်။ဒါပေမဲ့ဟိုဆွေးနွေးရဖို့လို့မရှိဘူး။အဲတော့ဒေသရောက်ကြည့်ပြီးသူပြတ်သွားကြပါလား။မတ်တော့90ခန်းတော့တက်ကြတယ်။လူစုကူရတော့မလုံးလဲလို့အခုတော့ကျင်ညာထားသေးတာပေါ့နော်မလုံးလဲလို့ကျင်ညာထားပြီးနဲ့လုံနေကြတာဒီကတော့ဟိုကျွန်တော်တို့အကုန်လုံးကျွန်တော်ချမ်းမရရှူတော့နေနေတယ်ဒီ match ကိုတက်မယ်ပေါ့နော်ဟုတ်က
ြကိုဗစ်တတိယလိုင်းအချိန်ညင်းခဲ့တဲ့ဇူလိုင်လကစပြီးကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း119မြို့နယ်ရှိခဲ့ပါတယ်အဲ့ဒီမြို့နယ်တွေကကိုဗစ်ကရောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုဒီထုတ်ပြန်ချက်တွေတဖြည်းဖြည်းပယ်ဖျက်နေတာအခုဆိုရင်68မြို့နယ်ရှိနေပါပြီ။ဒါပေမဲ့ stay at home အစီအစဉ်ထုတ်ပြန်ထားတဲ့မြို့နယ်52မြို့နယ်ကျန်နေပါသေးတယ်ရှင်
။မြန်မာနိုင်ငံထဲမှာကိုဗစ်ကရောဂါကူးစက်မှုအခြေအနေတဖြည်းဖြည်းကျဆင်းလာတဲ့အတွက် stay at home အမိန့်တွေကိုတဖြည်းဖြည်းလျှော့ချနေတဲ့အကြောင်းမှတ်ခင်ချူတွေကရန်ကုန်ကလာတဲ့သတင်းကိုတင်ပြသွားတာပါရှင်။